классно.
ครับ ขอบคุณท่านอาที่จะมาพบกันนะအဘိဓမ္မာဆိုတော့လူဒီဖြောင့်မတ်ရန်နှလုံးသားဖြင့်ယုံကြည်ရသည်ပြီးနောက်ကယ်တင်ခြင်းရရန်ထုတ်ပြေဝန်ခံရသည်အဘိဓမ္မာဆိုတော့သူ့အပေါ်ယုံကြည်သူတိုင်းသည်အချက်မကွဲရာဟုကျမ်းစာကပြောပါသည်ယုနှင့်ဂရိဟု၍ဌာနာထားခြင်းမရှိပါသူ့ကိုခေါ်သောသူအားလုံးအပေါ်ဆွေဝါစွာပြုတော်မူသူသူညီသောအရှင်ဘုရားဖြစ်ပါသည်ရှင်ဘုရား၏နာမည်ကိုခေါ်သူမှန်သမျှတို့သည်ကယ်တင်ခြင်းရကြမည်ဖြစ်သည်သူတို့မယုံကြည်သောသူကိုညီတို့ခေါ်မည်နှင့်ထို့ပြင်သူတို့မကြားဘူးသူကိုညီတို့ယုံကြည်မည်နှင့်တရားဟောသူမရှိလျှင်ညီတို့ကြားမည်နှင့်ထို့ပြင်သူတို့ကိုမသိလွတ်လျှင်ညီတို့ဟောနိုင်ကြမည်နှင့်သောကြောင့်ငင်းချမ်းရေးအင်းဝန်ကြီးလေးတရားကိုဟောကြားသူတို့ဤချိန်မြောင်းောင်းသောအရာများဤဝမ်းမြောက်စရာသတင်းကိုယူဆောင်လာကြသူများဤချိန်များသည်ဤမျှကပကြပါသည်ဟုရေးသားတကယ်သူဖြစ်ပါသည်ခုနောက်ဆုံးကျွန်တော်တို့ရဲ့သတင်းဒီကိုလေ့လာတဲ့အရာအမေရိကန်နိုင်ငံက Dispensational Award ကောင်းဆောင်တွေဟာခုနောက်ဆုံးအမေရိကန်နိုင်ငံရေးကောင်းဆောင်နေတဲ့သူတွဲပြီးတော့ဣသရေလနိုင်ငံကိုလက်နက်ထောက်ပံ့ပြီးတော့အာရဗျတွေကိုတိုက်ခိုက်ဖို့အတွက်အသေးအတန်ပြင်ဆင်ကြတယ်ဆိုတဲ့ဥစ္စာကိုအင်တာနက်မှာအကျဉ်းဝင်ရေးလာကြတယ်။အဲကြောင့် Dispensational Award ကိုယုံကြည်သောဂျူးတွေဟာဘုရားသခင်ရဲ့စပယ်ရှယ်လူမျိုးတွေဖြစ်နေသေးပဲဆိုတော့ယုံကြည်သူတွေနောက်ဆုံးရဲ့လမ်းကြောင်းဟာတော့သနဝယ်ပြီးတော့အာရဗျကိုပြစ်ဖို့ဖြစ်လာတယ်နော်အဲဒါကြောင့်ယုံကြည်ခြင်းဟာသတော်အရေးကြီးတယ်ကျွန်တော်တို့ဘယ်လိုယုံကြည်သလဲဆိုတာရဲ့ကျွန်တော်တို့ဘယ်မှာလမ်းဆုံးမလဲဆိုတာရဲ့အသိကတော့အရေးကြီးတယ်ဣသရေလဟာဘုရားရဲ့လူမျိုးဖြစ်တယ်ဒါကြောင့်ဣသရေလကိုကိုရမယ်ဆိုပြီးတော့ dispensational order ကတုံ့ပြန်တဲ့အခါမှာအခုနောက်ဆုံး Israel ကိုဘယ်လိုလုပ်ပုံညီမလဲဆိုတော့သူ့သနအများကြီးပေးရမယ်။အဲကြောင့်အခုအမေရိကန်နဲ့ကမ္ဘာ dispensational fundamentalist အသင်းတော်တွေဟာအခုငွေကောက်ပြီးတော့အမေရိကန်အစိုးရကိုပေးတယ်။အမေရိကန်အစိုးရကအဲ့ဒီငွေနဲ့လက်နက်တွေကိုသူက Israel ကိုပေးတယ်။အဲကြောင့် dispensational ခရီးရန်တွေရဲ့အလုပ်ငွေတွေဟာသနဝယ်ဆိုတာလူတွေတတ်ဖြတ်ဖို့ဖြစ်လာတယ်မဖြစ်တဲ့မဖြစ်ထိုင်မဖြစ်အပ်တော်ညာဘာယုံကြည်တယ်လဲဆိုတာဗမာနီဘုံထုတ်တယ်လဲဆိုတာကိုအများသားပဲပြောနေတယ်ဒါကြောင့်မလို့ကျွန်တော်တို့ dispensational ဩဝါဒရဲ့ယူလူမျိုးတွေဟာဘုရားရဲ့လူမျိုးဖြစ်တယ်ဆိုတဲ့ဩဝါဒဟာကနောက်ဆုံးလူစားဩဝါဒဖြစ်လာတယ်ဣသရေလတိုင်းနဲ့ဣရတ်အာရဗ်တိုင်းပြည်တွေပြဿနာတက်တာဟာအနိုင်ငံကြီးဖြစ်တယ်။ကျွန်တော်တို့ခရစ်ယာန်အသင်းတော်နဲ့ဘာမှမဆိုင်ဘူး။အတုတော်ညာသီအိုလော်ဂျီမှာအသင်းတော်ဟာဣသရေလဟာဘုရားရဲ့စပယ်ရှယ်လူမျိုးဖြစ်တယ်ဆိုတဲ့ဥစ္စာကိုတုံ့ပြန်တဲ့အခါမှာအခုကအသင်းတော်ရဲ့အလှူငွေဟာလက်နက်တွေဝယ်ရာပိုက်ဆံတွေဖြည့်ပြောင်းနေတယ်ဆိုတာတော့ one net ရာဖြစ်ပေမဲ့တကယ်အမှန်တရားဖြစ်တယ်။အဲကြောင့်ဒီပေါ်လို့ဟာဣသရေလကဘာဖြစ်နေတာလဲဆိုတာကိုရောမဩဝါဒစာမှာသိချပြောထားတာဖြစ်တယ်။ဣသရေလရဲ့ပြဿနာငါတို့ဧဝံဂေလိတရားကိုမယုံတာလို့ပြောတယ်တခင်ယေရှုရဲ့နာမည်ကိုခေါ်တော်သူဟာအချက်မကွဲရလို့ကျမ်းစာပြောထားတယ်။ဒါပေမဲ့ဣသရေလတဲ့တခင်ယေရှုရဲ့နာမည်ကိုမခေါ်ခြင်းနဲ့အတူဒီနေ့အချက်ကွဲနေတာဖြစ်တယ်။နောက်အရအောင်အသင်းတော်ကဈာခရနေပြီးတော့ကန့်လန့်ကန့်လန့်ပါပြီးတော့ခရစ်တော်ကိုမယုံတော့ယူးတွေကိုလက်နဲ့ထောက်ပံ့ဖို့လုပ်နေတာဟာ တကယ်ကိုမယောင်ရာစီလူဖြစ်တယ်အမှုတော်မြတ်ထမ်းဆောင်တယ်ဆိုပြီးတော့နတ်ဘိုးအလုပ်လုပ်ကြတယ်အဲဒါကြောင့်မလို့ခမရိုးကျွန်တော်တို့သတိထားရမှာဣသရေလရဲ့အမေရိကန်ရဲ့လူမျိုးလို့သတ်မှတ်လိုက်ရင်အာရဗီကိုအပုံသားဣသရေလကိုကြီးပေါ်ရမယ်လို့ပြောရကြတာအဲဒါဘလို့မှမဖြစ်နိုင်တော့ကိစ္စဖြစ်တယ်ဘာပြောလဲဆိုတော့ဣသရေလနဲ့အာရဗီအတူတူပဲတကီချို့မယုံဘူးအာရဗီမွတ်စလင်ကိုကိုကွယ်တယ်ဣသရေလတို့ဟာသူတို့ဂျူးဝါဒကိုကိုကွယ်ခရစ်တော်မယုံဘူးခရစ်တော်မယုံတော်သူဟာအချက်ကိုကိုရမယ်လို့ပြောထားတဲ့သူကဒီလူမျိုးတို့မျိုးဟာအသက်လုံးအချက်ကိုနေမှာပဲခရစ်တော်မယုံတဲ့ရွေးယူပြီးပြအာရဖြစ်တယ်အဲဒါကြောင့်ရှင်ဘောလူဟာယူရဲ့ဂရိရဲ့လို့ဌာနာထားခြင်းမရှိပါခရစ်တော်ရဲ့နာမကိုခေါ်တော်သူအားလုံးကယ်တင်ခြင်းရမယ်မခေါ်ဒွေရတော့သူတို့တို့ကမျော်လင့်ချက်မရှိဘူးလို့ပြောတာ။အဲကြောင့်ဣသရေလကဖယားတိကရဲ့လူမျိုးဖြစ်ပါတယ်လို့ကျွန်တော်တို့ယူဆရင်ဣသရေလတို့လက်နဲ့ဝါရမှာမဟုတ်ဘူး။ဂျူးတွေကိုဧဝံဂေလိတရားဟောရမှာဖြစ်တယ်လို့သင်ပေါ်လို့ကပြောနေတာဆို။ဂျူးနိုင်ငံမယုံကြည်သူဂျူးနိုင်ငံတိဆောက်ဖို့မဟုတ်ဘူး။ခရစ်တော်ရဲ့အကြောင်းဟောကြားတယ်။အဲဒါကြောင့်ဒီနေ့ဘုရားရှင်ရဲ့ရှေ့မှာယူတွေဟာဘယ်လိုမျိုးအခြေအနေရောက်နေသလဲ။သူ့ရဲ့သားတော်သခင်ယေရှုသူ့ရဲ့သားတော်သခင်ယေရှုမယုံကြည်တဲ့အတွက်အချက်ကွဲဖို့ပြင်ဆင်နေသောလူမျိုးတစ်မျိုးသားတွေဖြစ်တယ်လို့ကျင်ပေါ်လို့ကျွန်တော်တို့ပြောတယ်အဲ့ဒါယောမဝါရသအခန်းကြီး30ကိုဖတ်ရင်အဲ့ဒီရလွယ်လို့ဘယ်မှပြေးမလို့ခရစ်တော်ရဲ့နာမည်ကိုခေါ်တော်သူဟာအချက်မကွဲအဲ့ဒါကြောင့်မလို့ဒီနေ့ကဒီစပန်ဒေးရှင်းနယ်အသင်းတော်တွေဟာဂျူးတွေကိုဖယားသခင်ရဲ့လူမျိုးလို့ထောက်ခံနေတာဟာလုံးဝကျမ်းစာနဲ့မကိုက်ညီသောဟောဝါဒဖြစ်တယ်အကြောင်းကျွန်တော်တို့ဒီနေ့ရောမဩဝါဒစာအခန်းကြီး30ကိုဧဝံဂေလိဟောခြင်းနဲ့ကဲခြင်းချင်းဆက်ဆက်ဖို့လို့ကျွန်တော်တို့ခေါင်းဆင်ပြောရအောင်အဲ့ဒါမှယူတွေအကြောင်းကျွန်တော်တို့တတိခေတ်နားလည်နိုင်တယ်ဧဝံဂေလိဟောခြင်းနဲ့ကဲခြင်းချင်းဆက်ဆက်ဖို့နံပါတ်1ဧဝံဂေလိဟောသောအခါသခင်ယေရှုအတန်ကိုကြားရသည်ဆိုတာကိုကြည့်မယ်နံပါတ်2ဧဝံဂေလိဟောခြင်းဖြင့်ယုံကြည်ခြင်းအသက်ဝင်လာသည်ဆိုတာကိုကြည့်မယ်။နံပါတ်3ဧဝံဂေလိကိုယုံကြည်သူသည်ဘယ်တော့မှအကျက်မကွဲရဆိုတာကိုကျွန်တော်တို့သိသိသင်ကြီးစွာနဲ့ကျွန်တော်တို့ကြည့်မယ်။ဘုရှင်ဘောလူကအပိုင်းငယ်ပြစ်မှာသူစုတောင်းတာကိုရေးထားတယ်နော်ဣသရေလတို့အတွက်တဲ့ငါနှလုံးသားရဲ့တောင်းတာချက်ဧရိကင်စီစုတောင်းပြီးမှဣသရေလနိုင်ငံကြီးထောင်ရန်မဟုတ်ပါဘူးသူတို့ကယ်တင်ခြင်းရဖို့ပါဟုတ်ပြီနော်အဲကြောင့်ဒီနေ့ကဣသရေလနိုင်ငံကြီးထောင်ဖို့ဆိုပြီးတော့ပြောတဲ့ဟာရာဟာဒီအားလုံးဟာပေါ်လို့နဲ့ဘာမှမဆိုင်ဘူးကျွန်တော်တို့ခရီးရန်အသင်းတော်နဲ့ဘာမှမဆိုင်ဘူးနိုင်ငံရေးလူမျိုးရေးတို့ကတို့ကဘာကြီးကသူ့ချက်ခတ်ကြတာနော်ဗမာပြည်မှာလည်းလူပဲလူမျိုးရေးတွေကျင့်ထနေကြတာအဲ့ဒါနဲ့လူတို့ပဲဘာမှမဆိုဘူးအဲ့ဒါကြောင့်မလို့ရှင်ပေါ်လို့ရဲ့ဆူတောင်းကတို့တွေပါလက်စတိုင်းဒေသမှာနိုင်ငံတော်တစ်ခုတည်ထောင်ဖို့မဟုတ်ဘူးတို့တွေသခင်ယေရှုအဖေကိုကြည့်ကြည့်ရဖို့ပါအဲ့ဒါအသင်းတော်ရဲ့အလုပ်ဖြစ်တယ်အသင်းတော်နိုင်ငံရေးမလုပ်ဘူးအသင်းတော်ဘာသာရေးပဲလုပ်ဘူးဥညင်ရေးရပဲလုပ်အဲ့ဒါကြောင့်မလို့အသင်းတော်ရဲ့ဆုတောင်းရပါလေကိစ္စရေးလည်းကြည့်ကြည့်ချင်းရကြပါစေဘယ်လိုရမလဲခရစ်တော်ယေရှုကိုယုံကြည်ရှာဖြစ်တယ်သနာကိုင်ဆိုတော့ဂျူးအာရဗီကိုစက်ဖြတ်ခြင်းလည်းမဟုတ်ဘူးအပိုင်ငယ်နှစ်မှာ ရှင်ဘောလူကဆက်ပြီးတော့ပြောထားတယ်သူတို့တရားဖရာဖက်မှာတော့စိတ်အားကြီးကြသားဟာဇေရဖို့ကောနော်ဒါရခင်တို့အားဆိုတော့တော်တော်လေးစိတ်အားကြီးကြပါလေတဲ့အမေပြက်တနာဖရာတခင်ရဲ့အသိပညာအားဖြင့်မဟုတ်ပဲနဲ့ကိုယ်တိုက်တယ်လို့ထောက်လို့တာပြက်တနာဖြစ်တယ်သူတို့ကဘယ်သူနဲ့တွေ့ဆိုတော့ကာအိမ်ကနဲ့တွေ့နေတာဖြစ်တယ်ဖရာတော့ရှင်းခွေးရမယ်လို့တော့သဘောပေါက်တယ်သို့တော်ညာဖရာတခင်ကပြောတော့သောတငယ်ကိုရိပူတော်ခြင်းအာဘိလရဲ့လမ်းစဉ်နဲ့ကျမ်းစာလမ်းစဉ်နဲ့မဟုတ်ကိုကိုကိုအတိရွတ်တည်ယူပါခြင်းဒါရတဲ့အပိုင်းငယ်သုံးပါရှင်ဘောလူကဆက်ပြောထားတယ်ဘုရားသခင်ဖြောင်းပတ်ခြင်းကိုမသိနားမလည်ကြတော့အခါမိမိတို့ကိုယ်ကိုဘုရားသခင်ဖြောင်းပတ်ခြင်းသို့မအနှံ့ကြပဲမိမိတို့ဤကိုယ်ပိုင်ဖြောင်းပတ်ခြင်းကိုဒီထောင်ကြရန်ပြင်ဆင်ကြပါတော်သည်ဘယ်ရမလဲအရတာရရင်ဗုဒ္ဓဘာသာနဲ့ကောင်းကင်ဘုံရောက်မှာပေါ့မူဆလင်လည်းကောင်းကင်ဘုံရောက်မှာပေါ့နှစ်ကိုယ်ပွဲလို့လည်းကောင်းကင်ဘုံရောက်မှာပေါ့ကိုကြိုက်တယ်လို့သာကောင်းကင်ဘုံသွားလို့ရတယ်ဆိုရင်ယူမလို့ကောင်းကင်ဆောက်တယ်လို့ပြတော့ဖဲခင်ပဲတော့မှကောင်းကင်ဘုံလည်းမှာယူရလည်းပဲခရစ်တော်ကိုယုံမှုယုံမှာပဲအဲ့ဒါရှင်ပေါ်လို့ပြောတာယူကသူ့အတူရစ်ပူတော်ပြီးတော့သူ့အတူယေရှုခရစ်လာဘုရားမှာလည်းကိုလမ်းနဲ့ကိုပဲကောင်းကင်ဘုံဆက်သွားမယ်လို့တွေးထားတယ်တဲ့ဖဲခင်လည်းမှာအဲ့လက်ခံရင်ဂေါရမကိုလည်းဖခင်လက်ခံမှာပေါ့မဟာမက်ကိုလည်းဖခင်လက်ခံမှာပေါ့ရှားလမ်းကြီးလက်မခံတော့မှာယူလမ်းကိုဘာလို့လက်ခံရလဲလမ်းတလားမဲ့ရှိတယ်ခရစ်တော်ရဲ့လားနောက်အဲ့ဒါကြောင့်ယူတွေဆိုအောင်ပြောလင့်ချက်ကမလို့ဂျိုးပွားလုံးအောင်ဖို့မဟုတ်ဘူးပါလက်စတိုင်းမှာနိုင်ငံတော်ထောင်ဖို့မဟုတ်ဘူးခရစ်တော်ကိုနောင်တရဆိုတော့ဟောယုံကြည်ဖို့တယ်အဲ့ဒါကြောင့်မလို့ဒီစပန်ဒေးရှင်းနယ်ဩဝါဒသမားတွေကအဖအာဏီဘုရားကိုကျွန်တော်တို့ကားနေတာဖြစ်တယ်ဆိုတဲ့ဥစ္စာကိုသင်ဘောလူကပြောပြတယ်မလို့လို့ဖြောင်းမှမလဲဖခင်ရဲ့ရှေ့မှာအပိုင်ငယ်လေးမှာခရစ်တော်ဒီယုံကြည်သူတိုင်းဖြောင်းမှကြဖို့ပြည့်ညက်တရားကြီးအဆုံးသတ်ဖြစ်ပါဘူးအဲ့ဒါကြောင့်တို့ဟာခရစ်တော်ကိုယုံကြည်ရမယ်မောရှေကပြောထားတယ်ပြည့်ညတ်တော်တိုင်းလုပ်တဲ့လူတွေဟာပြည့်ညတ်တော်တိုင်းပဲအသက်ရှင်ရမယ်အဆုံးသတ်ပါတယ်ဂိတ်ချင်းအောင်ပါတယ်အဲ့ဒါကြောင့်မလို့အဲ့ဒါဆိုရင်ငါတို့ကလူလုံးပြောရမလဲကွာဘောင်းကင်ကိုဘယ်သူတက်မလဲခရဲခရဲအကြောင်းပြီးဖို့မပြောနဲ့အနဲ့ဆိုင်ဆုံးဆိုင်ငရဲဆဲကိုဘယ်သူသိမလဲခရဲခရဲအကြောင်းပြီးဖို့အဲ့လိုနဲ့မပြောနဲ့အဲ့ဒါကြီးမလို့တော့ဘူးအပိုင်ငယ်ရှင်းငါတို့ဧဝံဂေလိတရားအဖြစ်ခရစ်တော်ဟာနီးနီးကလေးယူရဲမျော်လင့်ခြင်းဟာကောင်းကင်ဘုံတက်ဖို့မဟုတ်ဘူးငရဲခဲကိုသင်ပြတော့ငရဲခဲတော့ကပတ်တော်ထားဖို့မဟုတ်ဘူးဖြည့်ရှိဝဲဝဲညစ်တယ်ပူဇော်ပြီးတော့အကျင့်တရားတွေဒီထောက်နေဖို့မဟုတ်ဘူးသခင်ကြီးကိုလိုဘယ်လိုလုပ်ယုံကြည်မလဲသခင်ကြီးကိုလွယ်လွယ်ကလေးဧဝံဂေလိတရားမှသခင်ကြီးကိုကြောင်းဟောတာအဲ့ဒါကိုသူယုံနေတာအမှန်ပြဿနာပါလေလက်တွေ့ရပါလေသူတို့မယုံဘူးဒါကြောင့်မျော်လင့်ချက်မဲ့နော်အဲ့ဒီအမိပြတော့ကျွန်တော်တို့ရဲ့အဓိကကောင်းစဉ်ကိုသူကသခင်ကြီးသူကခေါ်လို့အပြင်ဆက်ပြောတယ်နော်ဧဝံဂေလိဟောတဲ့အခါမှာသခင်ကြီးသူ့ရဲ့အတန်ကိုကြားရတယ်အပိုင်ငယ်၁၄မှာအဲ့ဒါကိုပြောပြတယ်သူတို့မယုံကြည်သောသူကိုမိတို့ခေါ်မိနေဟုတ်ပြင်သူတို့မကြားဘူးသူကိုမိတို့ယုံကြည်နေပြီတရားဟောသူမရှိရင်မိတို့ကြားနေတယ်အဲ့ဒီကျမ်းပတ်ကိုကြည်ချင်အပြင်ဧဝံဂေလိတရားဟောတဲ့အခါမှာအဲ့ဒီဧဝံဂေလိတရားဟောတာကိုကြားတော်သူဟာခရစ်တော်ရဲ့အတန်ကိုကြားတယ်ဆိုကျွန်တော်တို့သတ်ထားပြောရအောင ဧဝံဂေလိဟောကြားတဲ့အခါမှာသင်္ဟုတ်ခရာရဲ့အတန်ကိုကျွန်တော်တို့ကြားအနေရပြင်မဲ့သင်္ဟုတ်ခရာရဲ့အတန်အားဖြင့်ခရစ်တော်ဟာကျွန်တော်တို့စကားပြောနေအဲ့ဒါကိုမယုံကြည်တော်သူဟာဘယ်တော့မှကဲကြည့်ရှင်းမရဘူးလို့ပြောတာဘာဖြစ်လဲဆိုတော့ဧဝံဂေလိဟောတဲ့အခါမှာခရစ်တော်ရဲ့အတန်ကိုကြားရတယ်အဲ့ကြောင့်သင်ဥက္ကရာပြောတဲ့အတန်ကိုလူအများကြီးယုံလားမယုံဘူး ဘာဖြစ်လဲဆိုတော့တကီယေရှုကပြောတယ်ငါသိုးတော့ငါအတန်ကိုကြားတယ်သူသိုးတွေရပဲကြားရတယ်ထိတ်တရားမကြားဘူးနွားတွေရမကြားဘူးကြားတရားမကြားဘူးဒုက္ခပဲကြားတယ်အဲဒါကြောင့်မလို့တကီယေရှုရဲ့အတန်ကိုတကီယေရှုရဲ့လူတွေရပဲကြားတယ်ကြားတဲ့အခါမှာဘာဖြစ်လာလဲယုံကြည်လာကြတယ်ငါတို့ရောငါအတန်ကိုကြာပြောငါနောက်ကိုလိုက်တယ်လို့ဒီကပြောခဲ့သလိုသမင်းကလေးနေဒေသနာဟောကြားတဲ့အခါမှာခရစ်တော်ရဲ့အတန်ကိုခရစ်တော်ကသင်္ုပ်ဆရာရဲ့ပဇာအဖြစ်လွှင့်တဲ့အခါမှာသူ့ရဲ့သူသူ့ဟာအရာကိုကြားပြီးတော့အော်ခရစ်တော်အဖြစ်ငါကယ်ပြီးရှင်းရမယ်ဆိုပြီးတော့ခရစ်တော်ရဲ့အတန်ကိုကြားလာ။အောင်းကျင်ဘဝနဲ့ဆင်းသက်တော်သူရဲ့အတန်ကိုကြားလာ။အဲဒါကြောင့်မလို့တင်းငွေနေဒေသနာတော်ကြားဖို့ပြင်ဆင်ရတာတော့အရေးကြီးတယ်။ခဏလေးညကလေးကအေယီဝမှာအနောမလို့ရှိရင်ခရစ်တော်ရဲ့အတန်ကိုမကြားဘဲနဲ့အိမ်ငိုက်နေရင်ကျွန်တော်တို့ကောင်းချီးမင်္ဂလာမရမှာပေါ့။ဒါကြောင့်တခင်ယေရှုရဲ့အတန်ကိုတရားဟောခြင်းဟာကြားတယ်အဲကြောင့်မလို့တရားဟောတဲ့လူမရှိရင်ဘလို့မှမကြားဘူး။တရားဟောခြင်းအဖြစ်ပဲခရစ်တော်ရဲ့အတန်ကိုကြားတယ်။အဲကြောင့်တရားဟောခြင်းမရှိရင်ခရစ်တော်ရဲ့အတန်ကိုမကြားရဘူး။အဲကြောင့်မလို့ရှင်ပေါလုကပါဆက်ပြောတယ်။အပိုင်ငယ်15မှာမသိလို့ရင်ဘသူကတော့ဟောမလဲတဲ့အဲဒါကြောင့်သိဥစ္စာဆိုတာသိလို့သောသူဖြစ်ရတယ်လူတရားကငါသိဥဖြစ်ပြီဆိုတော့ဒီနေ့မှထပြီးတော့တရားဟောလို့မရဘူးအဲ့ဒါတရားမဝင်ဘူးသူပြောတဲ့အတန်လူတန်မဲ့ဖြစ်နေတယ်အကြည့်သူ့ရဲ့အတန်မဟုတ်ဘူးတကယ်သူ့ရဲ့အတန်ဟာသူထင်လွတ်သောသင်္ခုပါဗျာအဲဒီသမိုင်းကြောင်းကိုကျွန်တော်တို့ဗမာတွေ့ရလဲဆိုတော့တကယ်သူ့ကတပည့်တော်ဆန်နှပါကိုခေါ်တယ်တကယ်သူ့နောက်လိုက်တဲ့လူအများကြီးပဲဒါပေမဲ့တကယ်သူ့ကလူဆန်နှယောက်ကိုခေါ်တယ်ဆန်နှယောက်ကိုခေါ်ပြီးတော့သမန်တော်တွေဖြစ်ထင်လွတ်တယ်အဲ့တမန်တော်တွေကအသိတော်တွေကိုကြီးထောင်တယ်ကြီးထောင်ပြီးတဲ့အခါမှာတမန်တော်တွေကအသိတော်ပေါ်မှာမနေတော့ဘူးဘောလုံးကတော့သူ့ဆောက်မသွားတော့ဘူးအန်တီယိုအသိတော်ဟာသင်းအုပ်ကသင်းလူကြီးတွေကဘောလုံးနဲ့ဘာနဘောက်ကိုသူ့တောင်းပြီးတော့ခွဲတယ်ဒီတန်ခွဲထားပြီးတော့မှသူတို့ကိုအင်းဝင်ကြီးလေးဟောဖို့ပြန်လွတ်ပေါ်လူရဲ့စိတ်ထဲမှာလည်းတကီကျွဲဝိညာဉ်တော်ဟာအင်းဝင်ကြီးလေးဟောပါဆိုပြီးတော့ခိုင်းတယ်အဲဒါကြောင့်မလို့ရှင်ပေါ်လူကဓမ္မဩဝါဒစာရေးတဲ့အခါမှာထိလွတ်တဲ့လူမှဟောရမှာတဲ့ထိလွတ်တဲ့လူကိုဟောမှခရစ်တော်ရဲ့အတန်ကိုကြားရတာတဲ့ဘုရားကိုဆောက်သွားတဲ့လူရဲ့ဟောတာအဲ့ဒါလူတန်မဲရှိတယ်ဘုရားရဲ့အတန်မပါဘူးလို့ပြောတယ်။အဲဒါကြောင့်မလို့အဲ့ဒီတမန်တော်များလက်ထက်ကနေပြီးတော့မှတမန်တော်များအသင်းတော်ကိုကြီးထောင်ပြီးတော့အသင်းတော်မှာအသင်းလူကြီးတွေကိုခန့်ပြီးတဲ့အခါမှာအသင်းလူကြီးတွေပြန်လွတ်တယ်။အဲ့လိုနဲ့သူတို့သာသနာပြုခရီးစဉ်တွေတစ်ကမ္ဘာလုံးမှာလွတ်ပြီးတော့ဒါကဘာလို့မှအသိတော့ပေါ်ဆိုတော့အဲ့ဒီဒီဇိုင်းကဒီနေ့အထိတက်ရောက်ပြောင်းသို့တော်ကျွန်တော်တို့မြန်မာပြည်မှာကျတော့ဧဝံဂေလိဆရာတွေကငါ့ကိုခရီးပြောတယ်ဆိုတာနဲ့ထောက်သွားပြီးတော့ဟောကြတာနဲ့အဲ့ဒီဒီဇိုင်းကပြတ်သွားတယ်အဲ့ဒါကြောင့်ဒီနေ့ကျွန်တော်တို့မြန်မာပြည်မှာအသိတော့ပြတ်နေတာခရစ်တော်ရဲ့အတန်ကိုမကြားရတော့ ဘာလို့လဲဆိုတရားဝင်စင်ထုတ်တဲ့လူမရှိတော့ဘူး။ဘောကောငါ့ကိုဖရာခေါ်တယ်ဆိုပြတော့လူတိုင်းကဟောတော့တာပဲ။အဲနဲ့ဧဝံဂေလိဆရာကြီးရောက်တော့ပေါ်လာ။ရောက်တော့ဧဝံဂေလိဆရာကြီးကခရစ်တော်ရဲ့အတန်ကိုကြားရအောင်။ဖရာကိုကြောက်လို့ယုံသေးတော့စစ်မှန်တော့အသင်းတော်ရဲ့အသင်းလူကြီးသင်းထောက်တရားနေပြီးတော့ဘက်ကပတ်သားထားသောသင်းဟုတ်ဖန်ကားနေပဲခရစ်တော်ရဲ့အနာကိုဒီကနေ့မှကြားရမှာဖြစ်တယ်။ဘာကြောင့်မလို့ခင်ဗျားတို့အိမ်မှာလူတယောက်ကငါ့ကိုဖယားအေးဝင်ကြီးလေးစိတ်လွတ်ခိုင်းလို့ငါလာဟောတယ်ဆိုရင်မယုံပါနဲ့အဲ့ဒါလူကြီးဖြစ်တယ်ဒီနေ့ခေခရစ်တော်အသင်းတော်ကနေပဲသင်းဟုတ်ကြီးကိုသိလို့ပြောတရားဝင်ခရစ်တော်ရဲ့အတန်ကိုကြားဖို့တရားဟောခိုင်းတယ်။ဒါကြောင့်သင်းဟုတ်ဖြစ်ဖို့အတွက်လူတယောက်ဟာသူ့ဟာသူ့ငါသင်းဟုတ်ဖြစ်မယ်ဆိုတာနဲ့မရဘူး။ခသင်းတော်ကလည်းသူဟာသင်းဟုတ်ဖြစ်ခိုက်တော်သူလို့သိမှတ်ပြုရမှာဖြစ်တယ်။အလိုအပြင်ခရစ်တော်ဟာသူ့နှလုံးသားမှာပြောတော်အတန်ဟာအသင်းတော်ဟာလည်းပဲခရစ်တော်ကပြောတော်အတန်နှစ်ခန့်နေရတယ်အဲ့ဒါမှခရစ်တော်ရဲ့အတန်ကိုကြားနိုင်ဖို့ဧဝံဂေလိဒေသနာတော်မြတ်ဟောကြားတော်မူခဲ့လိုက်အဲ့ဒါကြောင့်မလို့တနည်းအောင်သွားငါဧဝံဂေလိဆရာငါတင်းဟုတ်ဆိုတော့လုပ်လို့မရဘူးသူကဒီလုပ်တဲ့လူမရှိရင်ဘယ်လိုလုပ်ဟောကြားမလဲအဲဒါကြောင့်မလို့ဒေသနာဟောကြားခြင်းနဲ့သက်သေခံခြင်းဟာဝဲတယ်အင်္ဂလိပ်လိုပြောရင် preaching နဲ့ witnessing နှစ်ခုကဝဲတယ်ခရိယာအားလုံးမိမိတို့အသိမိတ်တွေများကိုခရစ်တော်ရဲ့အကြောင်းခရိယာရဲ့အကြောင်းပြောပြတယ်အဲ့ဒါကို witnessingသက်သေခံခြင်းလို့ခေါ်တယ် preaching ဆိုတဲ့ဒေသနာဟောကြားခြင်းကတော့သင်္ဟုတ်ဖြစ်ဟာအယဝံအသင်းတော်ရဲ့ခန့်အပ်ခြင်းဖြင့်ခရစ်တော်ရဲ့အတန်ကိုအနည်းငယ်နေတိုင်းဥပိ္ပကနေဒေသနာတော်ဟောကြားခြင်းကိုခေါ်တယ်အဲ့ဒီဟောကြားခြင်းအောက်မှာပဲလူတယောက်ဟာပြောင်းလဲတယ်လို့ကျမ်းစာပြောတာဆက်အသင်းသူအသင်းသားတွေရဲ့သက်သေခံခြင်းနဲ့ခရစ်တော်ရဲ့အကြောင်းကိုသိလာပြီးတော့အသင်းတော်မှာဝိပုတဲ့အခါမှာခရစ်တော်ရဲ့အတန်ကိုကြားပြီးတော့ခရစ်တော်ရဲ့နောက်ကိုလိုက်တယ်နော်အသင်းသူအသင်းသားရဲ့သက်သေခံခြင်းနဲ့ခရစ်တော်ရဲ့အကြောင်းကိုကြားရတယ်အကြောင်းကိုကြားရတယ်သင်ဥစ္စာဟောကြားတော့အသင်းတော်မှာရောက်လာတဲ့အခါမှာခရစ်တော်ရဲ့အတန်ကိုကြားရတယ်အကြောင်းရဲ့အတန်ရဲ့ဌာနတယ်အကြောင်းဆိုတာသူ့ရဲ့အတန်မဟုတ်ဘူးအာသရတုကိုယ်တိုင်ပြောတဲ့အတာအဲ့ဒါကိုကျွန်တော်တို့နားလည်ရမှာ။ဒါကြောင့်မလို့ငါတို့ခရိယဖြစ်ရင်ယုံကြည်စိတ်ထဲမှာရှိတာပဲငါတို့ဘုရားကြောင့်မတော်လဲရတယ်ဆိုတာကအဲ့ဒီအတ္တကိုမကြတော့ပါဆိုတဲ့အကြောင်းသဘောပေါက်ပါမှာ။သူ့ရဲ့အကြောင်းကိုတော့နေရာတိုင်းမှာကြားတာ။ဘာသို့တော့ခရစ်တော်ရဲ့အတ္တသူ့ရဲ့တိုက်ရိုက်ပြောတဲ့အတ္တကိုတော့ဘုရားကြောင့်ပါပဲကြားရ။အဲ့ဒါကွာခြားချက်ဖြစ်တယ်။အဲ့နှစ်ခုကိုကျွန်တော်တို့ကွာခြားသလားမကွာခြားသလားဆိုတာသိချင်ရင်အခုကျွန်တော်တို့ရဲ့နိုင်ငံတော်သမရယာဦးသိန်းစိန်ဖြစ်တယ်။ဦးသိန်းစိန်ဘယ်နေမှာမွေးလဲ။ဦးသိန်းစိန်ဘယ်မှာကြီးပြင်းတယ်လဲ။ဦးသိန်းစိန်ကဘယ်အရွယ်ရှိပြလဲ။ဦးသိန်းစိန်ကဘယ်လိုလူဖြစ်တယ်လဲ။ကျွန်တော်တို့အားလုံးသတင်းစာထဲမှာဖတ်လို့ရတယ်။အဲ့ဒါသူ့ရဲ့အကြောင်းဖြစ်တယ် ဥသိမ့်သိမ့်သမရကြီးရဲ့အကြောင်းကိုသိတယ်။ဥသိမ့်သိမ့်အကြောင်းကိုကျွန်တော်အားလုံးသိတဲ့အကြောင်းမလို့ဥသိမ့်သိမ့်သမရကြီးဥသိမ့်သိမ့်ရန်ကုန်တိုင်းငါသွားတွေ့မယ်ဆိုရင်အားလုံးကခံပြီးထောင်ထဲထား။ဘာလို့ကျွန်တော်နဲ့လူနဲ့မသိဘူး။ကျွန်တော်သိတာသူ့အကြောင်းဖြစ်တယ်။သူ့ကိုသိတာမဟုတ်ဘူး။အခွားကြီးပဲအခွားကြီးပဲဘယ်တော့ကွာလဲဆိုတော့သူ့အကြောင်းကိုကျွန်တော်သိတော့ကွာကိုသူ့ကိုသိတယ်လို့ထင်နေလို့အဲရန်ကုန်မြို့သမရာကြီးဦးသိန်းထိတ်လာတယ်တော့ငါသူ့ကိုသိတယ်ငါသူ့ကိုသိတယ်သူ့မှာမွေးတယ်သူ့ပဲရွယ်ရှိတယ်သူ့မှာသာသမီပညာရှိတယ်သူ့ဘာလုံးလဲငါအားလုံးသိတယ်ဆိုတော့သွားပြီးတော့တွေ့မယ်ဆိုလို့ရှိရင်သူ့ရဲ့ကိုရံတော်ကြီးဘယ်ကလာတဲ့လူလဲဆိုအကုန်ဖမ်းပြီးထောင်ချတော့အားကွာထားချက်ပဲသူကိုသိတော်သူကဦးသိန်းစိန်နဲ့နိုင်ငံတော်သမရာကြီးဦးသိန်းစိန်နဲ့အတူတမျိုးထဲမွေးလာတော်သူတကြောင်ထဲတက်လာတော်သူသူနဲ့အတူတူစစ်ဖို့ထမ်းလာတော်သူအဲ့ဒီပုဂ္ဂိုလ်ကတော့ကျွန်တော်နဲ့မတူတော့ဘူးသူ့အကြောင်းသိုံနေမကဘူးသူကိုသိတဲ့အတွက်ရန်ကုန်မြို့ကိုသမရာကြီးလာတဲ့အခါမှာငါသမရာကြီးကိုတွေ့ချင်တယ်ခင်ဗျာဘယ်သူမလို့လဲသူနဲ့အကြောင်းနေဖက်ဘယ်သူပြောလိုက်ပါဆိုသမရာကြီးကိုပြောလိုက်တဲ့အခါမှာသမရာကြီးအေးဟုတ်တယ်သူခေါ်ခဲ့အာအရဟာအကြောင်းနဲ့တကယ်သိတော်သူွာတာဆိုအဲခရစ်တော်ရဲ့အကြောင်းကိုအဲ့ဒါပဲနော်အဲအသိတော်ရဲ့အရေးကြီးမှုခရစ်တော်ရဲ့အသံရဲ့အရေးကြီးမှုအဲ့ဒါပဲဖြစ်တယ်အသိတော်ရဲ့ရှင်ပမှာခရစ်တော်ရဲ့အကြောင်းပဲရှိတယ်တရားဝင်ခရစ်တော်စကားပြောတော်နေရာဒီပုဒ်တွေမှာဖြစ်တယ်။ဒီအသိတော်မှာဖြစ်တယ်။တရားဝင်အသိတော်ကသိလွတ်ထားသောသေဥခရာတရားဟောမှသူ့အတန်ကိုကြားရတယ်။အဲဒီအတန်ကပဲကျွန်တော်တို့ကဲတင်တာဖြစ်တယ်။သူ့အကြောင်းကကဲတင်တာမဟုတ်ဘူး။ဒါကြောင့်မလို့ဧဝံဂေလိတရားဟောခြင်းနဲ့ခရစ်တော်ရဲ့ကဲဒီကျင့်တဲ့သက်သက်ပုံကဧဝံဂေလိတရားကိုသိဥပတရားဝင်ဟောတဲ့အခါမှာခရစ်တော်ရဲ့အသံကိုကြားပြီးတော့အောက်ကြီးမှာရောက်တယ်။နောက်မှတော့တစ်သက်လုံးခရစ်တော်ရဲ့အကြောင်းကိုပဲကြားရတာဖြစ်တယ်။ဘာသာကြောင့်မလို့သတင်းငွေတွေနေတရားဟောခြင်းအဲ့လောက်ကြီးဖြစ်တယ်။ဒါပေမဲ့သတင်းငွေတွေနေတရားဟောတဲ့နေရာမသွားရင်ဘာဖြစ်မလဲ။ဘာဖြစ်မလဲဆိုလို့ရှိရင်ဘုရားသခင်နဲ့ကျွန်တော်တို့မတွေ့တော့ဘူး။ဘုရားသခင်အကြောင်းကိုတော့သိတယ်။ဒါပေမဲ့ဘုရားသခင်ကိုမသိတော့ဘူး။အဲ့အခါမှာကျွန်တော်တို့ရဲ့အကြောင်းအရာကိုသိခြင်းနဲ့ဘာမှအကျိုးမရှိတော့ဘူး။ဒါကြောင့်မလို့ခင်ဗျားဘယ်အသိတော်ကိုသွားတယ်လဲ။အဲ့ဒါအရင်ကြီးကြည့်လိုက်ဒီကျမ်းစာရဲ့ idea ကိုနားလည်တဲ့အသိန်းတော်ကိုသွားတာလားဘာလို့ဘုသူပုစုတ်ဒီပုပ်ပေါ်ကိုတက်ပြီးတော့ကြိုက်တာပြောလို့ရတယ်ဆိုတော့အသိန်းတော်ကိုသွားနေတာလားအဲ့ဒါတွေကဌာနချက်ပဲဆိုတော့ဒါကြောင့်ကျွန်တော်တို့ကဒီ idea ကိုသိချာနားလည်တော့အသိန်းတော်ရိုးသိလေးစားထိုင်ထိုင်တော့အသိန်းတော်မှာနေတော့မှခရစ်တော်ရဲ့ဗတိမြင်ကောင်းချီးမင်္ဂလာကိုအပြည့်အဝရပါစေ။အမရပါရဲ့ကွာလေဝါကတိုင်းထောင်တိုင်းအဲ့ဒါခရိယံသိတော့ပဲ။ဓမ္မတက်တဲ့ပြန်မှာမရှိဘူး။အလိုလုပ်တဲ့အခါမှာကျွန်တော်ရဲ့ဝိညာဉ်ကြီးကဟာတော်တော်လေးကိုဒုက္ခရောက်လာတယ်။ဘာနဲ့တူလဲဆိုတော့မတန့်ရှင်းသောအသာအခါတွေကိုကျွန်တော်ထားနေတယ်အတော့ဖားတယ်လို့ပဲဗျာသူယူယူလေးပြောရင်ဒီမှာချက်တော့ခမင်းဟင်းနဲ့အတော့နဲ့ပါกว่าလဲဆိုတော့အရန်กว่าတယ်အတော့ကအရန်ဖားလို့ကောင်းလက်တော့ဖားလို့တော့အရန်ကောင်းမယ်ပြီးတဲ့အခါမှာဝမ်းချောတယ်ဝမ်းပြတ်တယ်အဲ့လိုပဲဒီနေ့ဧဝံဂေလိအသင်းတော်တွေအများအများမှာခမင်းသွားပျော်ရတယ်ပြောရတယ်ကြီးရတယ်ကြီးနူးရတယ်ချွင်မြူးရတယ်ဒါမဲ့ခမရဝိညာဉ်ကဝမ်းချောမှာဖြစ်တယ်။ ိမ်မှာချက်တဲ့သမင်းနဲ့ဟင်းရဲ့ကျတော်သံဂရိုင်းကြကြချက်တဲ့အတွက်အတုတ်လောက်ခါလို့မမြင်ဘူးအတုတ်ကချင်ငန်ထရှူချင်ရှူချင်ဟွာဟွာအိမ်မှာခါတာတော့အလောက်မဟုတ်ဘူးသို့တော့အိမ်မှာချက်တဲ့သမင်းနဲ့ဟင်းရဲ့ကျတော်တန့်ရှင်းတယ်ခဏတည်းကြာချက်တဲ့အတွက်သမင်းရဲ့ကိုယ်ခန္ဓာကိုခွန်အားပေးသလိုဝမ်းမလျှော်ဘူးအဲကြောင့်ဘောင်းဝန်သောအသိတော်၌သွားတဲ့ရင်အတော့ခါတဲ့လောက်တော့ခင်ဗျာအာမတွေ့ဘူးဘာလို့သင်ဦးဆရာအသိတော်အကြောင်းကျမ်းစာအကြောင်းသိချဟောတဲ့အခါမှာအာသာတွေသိမပါဘူးသိဝင်စားတရားတွေသိမပါဘူးခါသလုခါရာတွေမပါဘူးခွာရာတွေခွာထက်တွေမပါဘူးကိုလိုတွေစပယ်ချက်နံပါတွေမပါဘူးတော်တော်များဥညင်းရဝမ်းမသွားဘူးဥညင်းရကျမ်းမာလေအဲ့ဒါကိုသင်ပေါ်လို့ပြောနေတာ။နောက်တစ်ကြောင်ဒီမောင်ကြီးကောင်မောင်မမများတစ်သက်လုံးအတုံနဲ့အသက်ရှင်လို့မဖြစ်ဘူး။အမင်းကောင်းဟင်းကောင်းသာမှတန့်ရှင်သောအသာအသာကိုသာမှကျွန်တော်တို့ရဲ့ကိုယ်ခန္ဓာကကျမှသလိုဝိညာဉ်ရေးကတန့်ရှင်သောနှုတ်ကပတ်တော်ကိုသာမှဝိညာဉ်ရေးကတန့်ရှင်မှဖြစ်တယ်။ဘာချင်းငံဖတ်ချူချူချဲချဲအတော့ထားလိုက်မယ်တည်င်ကတော့ကောင်းတယ်သို့တော်ပြီးရင်ပြဿနာများတယ်ကလေးတွေဆိုလဲလို့ပဲနော်အဖေမေတရားကလေးတွေကိုသမင်းကောင်းကောင်းမပြူသေးဆာကြီးပဲကျွင်းကလေးတွေတော့ဆားတာပဲသေးဆာဆားလို့ကောင်းတာဟုတ်ဒါပေမဲ့သူတို့မကြီးထွားဘူးမဖုန့်ကျော်ဘူးမရှက်မှာဘူးရလာတယ်ဟာအမွန်တော်သမင်းကြီးကိုကျွေးတဲ့အခါမှာပဲသူတို့ကသိတာပုတ်ချိုးတယ်။ခရီးသားတည်းကြီးသာခဏနေဦးသမင်းစားပြီးတော့မှသမင်းဝါဆိုတော့မတောင်းတော့ဘူး။ဒါကြောင့်ကျွန်တော်တို့ဝိညာဉ်ရေးရတယ်အဖာကောင်းလို့အပ်ပါတယ်။အကြောင်းခရစ်တော်ကငါအကောင်းကြီးအဆင်းသက်သောမုန်းဖြစ်တယ်။မနာကိုစားပြီးတော့တဲ့ခဏခဏဗိုက်စာဆိုတော့သိကြတာပဲ။ကောင်းကင်အဆင်းသက်တဲ့မနာမုတ်တော်မှာသမောင်းကျမ်းစာမှာနော်မနာမုတ်တော်ရှိတယ်လေဣသရေလကြီးသွားတဲ့အခါမှာသူသမီးချက်ပြန်မလို့မင်းဆော့ဆော့စပ်ပြင်မှာထောက်ကောက်လို့ရရှင်မနာမုတ်တော်တိတူဖွဲ့ဖွဲ့လေးတွေကြားတာအဲ့ဒါတွေကောက်ပြီးတော့သမီးချက်ပြန်မလို့စားအဲ့ဒီမုတ်တော်မှာပဲစစ်မှန်တော်မုံမောင်းသိဘူးဆိုတော့အဲ့ဒီမုတ်စားပြီးတော့တင်ကြတာပဲခရစ်တော်ပဲငါကောင်းကင်အဆင်းသက်တော်စစ်မှန်တော်မုတ်ဖြစ်တယ်အမုတ်ထားတဲ့လူပဲသာဝရအသက်နဲ့အသက်ရှင်ပဲအဲ့တော့အဲ့ဒီဂျမ်းပိုက်မှာတကီကျုပ်ပြောတာပါလဲဆိုတော့ဝိညာဉ်ရေးကဲတင်ချင်းဆိုဒီမှာခရစ်တော်ကိုစင်ဆက်မပြတ်သူ့ရဲ့အတန်ကိုကြားပြီးတော့သူ့ကိုစားတုံးချင်းဖြစ်တယ်အခါတဲ့စားတစ်သက်လုံးဝမဟုတ်ဘူးလို့ဒီကျုပ်ပြောတာအဲကြောင့်ကျွန်တော်တို့ကနင်းငွေနေတိုင်းတကီချွေအတန်အစ်စ်အမှန်ကိုကြားရခြင်းဟာဝိညာဉ်ရေးအစာအားရဖြစ်တယ်။ခရစ်တော်လွန်ခဲ့တော့နှစ်20လောက်မှကျွန်တော်ယုံကြည်တယ်ဆိုတာမပြီးဘူး။အဲ့ဒါနဲ့ရင်ကျွန်တော်တို့ဝိညာဉ်အစာတစ်ခါတည်းဝါတစ်သက်လုံးကောင်းပြီးမှရောက်မဟုတ်ဘူးလို့တကီချွေပြောတာ။ဘာလို့လဲဆိုတော့ခရစ်တော်အသင်းတော်ဆင့်ပါတဲ့အသင်းတော်နေရာတိုင်းမှာထားတယ်။ကျွန်တော်တို့ကဖြာပွေရဘယ်လိုလုပ်ဖြာပွေမလဲ။အဲ့ဒီခရစ်တော်ရဲ့အမှန်ရဲ့သက်တည်ခံခြင်းအမှန်ရဲ့ဌာနမှုကိုနားလည်တော်သင်တော်ဆရာ။ဒီလိုသင်သာအားလုံးကခရစ်တော်ရဲ့အကြောင်းကိုပြောတယ်။သတင်းကွေနေ့မှာခရစ်တော်ရဲ့အသံကိုကြားတယ်။အဲ့ဒါကိုဖိုင်းထားနားလည်သောအသိတော်မှာကျွန်တော်တို့ခရီးကိုရပါတယ်။ဟောအဲ့ဒါကိုလူအများအများဒီနေ့မှာနားမလည်တဲ့အတွက်ဝိညာဉ်ရေးကဝမ်းချောနေတာ။ဝိညာဉ်ရေးကတုတ်ကွေးပြီ။ဆောင်းဝိညာဉ်ရေးကမကြမ်းပါဘူး။အကြောင်းကျွန်တော်ညီကောင်ကောင်းသမားများစစ်မှန်တော့ဧဝံဂေလိတရားကြားလာတဲ့အခါမှာသခင်ယေရှုခရစ်တော်ရဲ့အသံကိုကြားရတာဖြစ်တယ်။ ဒုတိယဧဝံဂေလိတရားဟောခြင်းဖြင့်ယုံကြည်ခြင်းအသက်ဝင်လာတယ်အဲ့ဒါဟိုဒီမှာကျွန်တော်တို့ကိုသင်ပေါ်လို့ဟာပြောပြထားတယ်အပိုင်ငယ်ကိုသင်သည်သင်ဤနှုတ်ဖြင့်သခင်ယေရှုကိုဝန်ခံလျင်ထို့နောက်သူကိုဖယားသခင်ကသိချင်းမှဆမြောက်စေသည်ဟုသင်နှလုံးသားမှယုံကြည်လျင်သင်သည်ကယ်တင်ခြင်းခံရသည်အပိုင်ငယ်တစ်ဆယ်အဘယ်ကြောင့်ဆိုသောလူသည်ဖြောင့်မတ်ရန်နှလုံးသားဖြင့်ယုံကြည်ရသည်ပြီးနောက်ကယ်တင်ခြင်းရရန်နှုတ်ဖြင့်ဝန်ခံရသည်အပိုင်ငယ်7သခင်ဖျား၏နာမည်ကိုခေါ်သူမှန်သမျှတို့သည်ကယ်တင်ခြင်းရကြမည်ဖြစ်သည်အပိုင်ငယ်7သူအပေါ်ယုံကြည်သူတိုင်းသည်အဆက်မကွဲရသခင်ယေရှုကိုယုံကြည်တယ်ဆိုရင်ကယ်တင်ခြင်းကိုရတယ်အဲ့နှလုံးနဲ့ယုံကြည်ပြီးတော့နှုတ်နဲ့ဝန်ခံရတယ်ဘယ်လိုလုပ်လို့မလဲတဲ့အဲ့ဒါကိုနော်ရှင်ဘောလို့အဲ့ဒါကိုအပိုင်ငယ်7မှာသူတို့မယုံကြည်တဲ့သူကိုဘယ်လိုလုပ်ခေါ်မလဲဟာတော်လာတော့ဟုတ်တယ်တခင်ဖရာရဲ့နာမည်ကိုခေါ်တော်သူမှန်သမျှအကယ်တင်ရှင်းကိုရမယ်ဒါပေမဲ့မယုံကြည်တဲ့သူကဘယ်လိုလုပ်ခေါ်မလဲမကြားတဲ့သူကဘယ်လိုလုပ်ယုံကြည်မလဲခေါ်တဲ့သူမရှိရင်ဘယ်လိုလုပ်ကြားမလဲမသိလို့လို့ရှိရင်ဘယ်သူကသွားဟောမလဲနောက်ထပ်ကြောင်းအိုင်ဒီယာတော့ပါလေအဲ့နှလုံးကယုံကြည်ပြီးတော့နှုတ်ကဝန်ခံလာတယ်ဆိုတဲ့ဥစ္စာဟာဧဝံဂေလိသတင်းကိုကြားတဲ့အခါမှာနော်အဲ့ဒါကြောင့်အပိုင်ငယ်7မှာပါတယ်ယုံကြည်ခြင်းဟာကြားခြင်းနဲ့လာတယ်ဘာကိုကြားတာလဲဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုကြားတာဖြစ်တယ်နော်ဒါကြောင့်ဧဝံဂေလိတရားဟောကြားတဲ့အခါမှာအဲ့ခရစ်တော်ရဲ့အကြောင်းကြားခဲ့သောအရာတွေဟာခရစ်တော်ကိုယုံကြည်ခြင်းဖြင့်ပြောင်းလာတာ။တနည်းအားဖြင့်ပြောကျွန်တော်တို့ခရစ်တော်ရဲ့အကြောင်းကိုကြားမယ်။တယောက်ယောက်အနေနဲ့ပြောကျွန်တော်တို့ခရစ်တော်ရဲ့အကြောင်းကိုကြားမယ်။အသင်းတော်ကိုရောက်တဲ့အခါမှာဒီဝင်ကြီးတရားကိုသင်ပြဟောကြားတာကြားတဲ့အခါမှာအဲ့ဒီယုံကြည်ခြင်းကအသက်ဝင်လာဆိုတော့ငါယုံကြည်တယ်ဆိုတဲ့ဟာဖြစ်လာတာ။ဒါကြောင့်မလို့ကျွန်တော်တို့ဒီအေဝံဂေလိတရားဟောကြားခြင်းဟာသာရှင်တော်ဝိညာဉ်တော်ဟာစိတ်စိတ်ကလေးကျွန်တော်တို့မသိလိုက်ပဲနဲ့နှလုံးသားထဲမှာထည့်ပေးထားတဲ့ယုံကြည်ခြင်းကိုကျွန်တော်ယုံကြည်တယ်ဆိုတော့ကျွန်တော်နဲ့သတားခဲဖြစ်တော့စိတ်သဘောထားတည်းရဖြစ်လာပြီ။တော့အဲ့ဒီယုံကြည်ခြင်းဟာခရစ်တော်ရဲ့အတောင်မကြားမရှင်းစိတ်ထဲမှာရှိနေတယ်။သူတို့ကအသက်မဝင်ဘူး။အသက်ဝင်မလာဘူး။ယုံကြည်တဲ့စကားကိုနားတက်နေကြားလိုက်တယ်နှုတ်ကပတ်တော်အသံကိုကြားလိုက်တယ်ဆိုတာနဲ့အဲ့ဒီစိတ်ထဲမှာဝိညာဉ်တော်ထားပေးသောယုံကြည်ခြင်းဟာဘာမှမသိကြွရစိတ်ထဲကိုရောက်လာပြီးတော့အမောကိုယ်တိုင်ကသလောကလုံးမှာရှိသောအာဟုစရာအားလုံးထဲမှာခရစ်တော်သာလျင်အာကိုစရာအကောင်းဆုံးဆိုပြီးတော့ဖုံးချက်ချက်ချလာတယ်။ဟောဗဟာမက်ရှိတယ်အလာရှိတယ်ယူဘာသာရှိတယ်နတ်ဘာသာရှိတယ်ဗုဒ္ဓဘာသာရှိတယ်မျိုးစုံသောဘာသာရေးတွေရှိတယ်။အဲ့ဒီထဲမှာခရစ်တော်ကိုယုံကြည်သောခရိယန်ဘာသာဟာကျွန်တော်ကိုကယ်တင်မဲ့ဆရာဖြစ်တယ်ဆိုတဲ့ဥစ္စာအဲ့နှုတ်ကပတ်တော်တန်ကြားတဲ့အခါမှာဖုံးချက်ချက်ထလာတယ်။အင်္ဂလိပ်လိုပြောရင် unconscious fake ကနေပြီးတော့ conscious ဖိတ်ဆိုတော့ဩတပဆိုင်ကမသိသေးတော့ယုံကြည်ခြင်းနဲ့ဩတပဆိုင်ကသေချာစွာနားလည်သဘောပေါက်တော့ယုံကြည်ခြင်းဖြစ်ကိုဧဝံဂေလိတရားဟောကြားခြင်းဟာကြောင်းလဲနေတယ်အဲ့ဒါဟာကျွန်တော်တို့ဧဝံဂေလိတရားဟောကြားခြင်းရဲ့အားဩစရာအမှန်တရားဖြစ်တယ်အဲ့ဒီဧဝံဂေလိတရားဟောကြားခြင်းမရှိတဲ့အခါမှာအဲ့ဒီယုံကြည်ခြင်းဟာတုတ်ချားမလားဘာလို့အဲ့ဒီယုံကြည်ခြင်းဟာခိုင်မာမလားဘူးအဲ့ဒီယုံကြည်ခြင်းဟာအသက်ရှင်မလားလို့ဒါကြောင့်မလို့ကျွန်တော်တို့သတင်းကွန်ရီနေဝိပုခြင်းဟာအင်မတန်အရေးကြီးတာပဲအဲ့ဒီဝိပုခြင်းမှာပဲခရစ်တော်ဟာငါအလုံးလုံးပဲလို့ပြောထားလို့ဖြစ်တယ်တကဘာလုံးတက်တဲ့ဉာဏ်မှာခရစ်တော်အလုံးလုံးမရဘူးလားရတယ်ဒါမဲ့လုတ်တလားမလုတ်ဘူးအဲ့ဒါကြောင့်မလို့ပေါ့
အပြောပြတဲ့
ဘုရားသခင်ရဲ့အကြောင်းနဲ့ဘယ်သူမှကယ်တင်ရှင်းမရတာအဲ့ဒါနေရာတိုင်းမှာခရစ်တော်ဟာသူ့အကြောင်းကိုပြောနေတယ်ဆိုလို့ရှိရင်နေရာတိုင်းကလူတွေကြောင်းလဲကြမှာဖြစ်တယ်ဒါပေမဲ့နေရာတိုင်းမှာအရာခသိန်းကပြောပြတော့ဘုရားသခင်ရဲ့အကြောင်းဟာလူတွေကိုငရဲခဲပဲကြခိုင်းတယ်ဘုရားသခင်ရဲ့အမျက်ဒေါသအကြောင်းပဲပြောပြတယ်ဧဝံဂေလိတရားဟောကြားခြင်းနဲ့ရောက်ကြတော့အာမယုံကြည်ခြင်းကပေါက်ပါလာပြီးတော့ခရစ်တော်ရဲ့အသံဟာချစ်စရာကောင်းသောအသံနှစ်သိမ့်စရာကောင်းသောအသံဘုရားသခင်ရဲ့ချစ်ချင်းမေတ္တာအသံဖြစ်တယ်အသင်းတော်ပြင်ပမှာခရစ်တော်ရဲ့အကြောင်းဟာအမြဲတမ်းအပြစ်တင်တာဖြစ်တယ်မင်းဘုရားသခင်ရဲ့ကိုသိရတဲ့အသံဘာဖြစ်လို့ကောင်းကောင်းမနေတဲ့ငရေသေးသွားရမယ်အဲ့ဒါပဲပြောပြတယ်မိုးအားရပဲပြောပြတယ်လေအားရပဲပြောပြတယ်စိတ်ပင်အားရပဲပြောပြတယ်နေအရပဲပြောပြတယ်လာအရပဲပြောပြတယ်ကျဲအရပဲပြောပြတယ်ခရစ်တော်ရဲ့ဧဝံဂေလိတရားသံကြတော့မှာပဲဘုရားသခင်ဟာခရစ်တော်ကိုယုံကြည်တဲ့လူအချက်မကွဲရဆိုတဲ့ချစ်စရာအတန်မျက်နှိုးစရာအတန်ဖြစ်လာတယ်အဲဒါကြောင့်ဧဝံဂေလိတရားဟောခြင်းဖြင့်ယုံကြည်ခြင်းဟာအသက်ဝင်တာတတိယနဲ့နောက်ဆုံးပိုင်းဧဝံဂေလိတရားကိုယုံကြည်သူဟာဘယ်တော့မှအချက်မကွဲရဘူး။ဒါကြောင့်ယူတယ်ဟာဒီနေ့အချက်ကွဲနေရတာဖြစ်တယ်။အဲ့ဒါရှင်ဘောလူရဲ့ idea ပဲ။တခင်ဖျားရဲ့နာမည်ကိုခေါ်သူတိုင်းအချက်မကွဲရ၊ယူတယ်ဟာမခေါ်။ဒါကြောင့်ယူတယ်ဟာအများအားအချက်ကွဲနေရတယ်။မခေါ်မရှိအချက်ကွဲရမှာ။ယူကဘယ်တော့မှစပယ်ရှယ်လူမျိုးမဟုတ်တော့ဘူး။ဘုရားသခင်ရဲ့စပယ်ရှယ်လူမျိုးဟာခရစ်တော်ကိုယုံကြည်တော်သူဖြစ်တယ်။ဘာဖြစ်လို့လဲ?ဘုရားသခင်ရဲ့စပယ်ရှယ်လူမျိုးဟာဘယ်တော့မှအချက်မပွဲရ။ဘာဖြစ်လို့လဲ?ခရစ်တော်ကိုယုံကြည်လို့။ဒါကြောင့်ဂျူးလူမျိုးဟာခရစ်တော်ကိုမယုံဘူး။ဒါကြောင့်သူ့ရဲ့စပယ်ရှယ်လူမျိုးမဟုတ်ဘူး။ဒါကြောင့်အချက်ကွဲနေရတယ်အဲ့ဒါ။ကြောင့်ဘောလူကတော့စိတ်ကကြတယ်ဘာလို့လဲ?ဘောလူကိုတပ်ဖို့ယူထားတဲ့လူအားလုံးယူရည်ကြီးပဲဖြစ်တယ်။ဒါပြောလဲခရစ်တော်ရဲ့အကြောင်းပြောတာ။အဲ dispensation ကအတင်းတော်လည်းလိုပဲခရစ်တော်ကိုတပ်မဲ့လူကြီးပဲ။ဒါပေမဲ့ခရစ်တော်ရဲ့အတန်ကိုကြားပြီးတော့ခရစ်တော်အားဖြင့်ဘုရားသခင်ကိုအကုသောသူသခင်ဖရာရဲ့နာမကိုခေါ်တဲ့လူအားလုံးကယ်တင်ခြင်းရမယ်အချက်မကွယ်ရဘူးအချက်ကွယ်ရဆိုတာသာလဲ ရက်ထဲမှာတော့အချက်ကွဲရပုံတရာမျိုးစုံပြောပြတယ်နော်ဒီချိန်မှာဘိုင်းကနေခေါ်လဲရင်ငါတို့တော့အချက်ကွဲရကွာသုံးနဲ့မိုးနဲ့သွားပြီးတော့ထောက်ဆိုလမ်းမှာခဏပြတ်တော့ဟာသွားပြီးကွာငါတို့အချက်ကွဲပြီးကွာအချက်ကွဲရပုံတရာမျိုးစုံမယ်နော်အချက်ကွဲတယ်ဆိုတာဗါလဲလို့ကျွန်တော်တို့အချက်ကွဲတယ်အချက်ကွဲတယ်လို့ပြောပြီးတော့အချက်ကွဲတာကိုငါကိုပြောပြပါဗာလဲဆိုလို့ရှင်အခုလည်းတိတိကျကျပြောဖို့တော်တော်ခက်လာတယ်နောက်ကိုကောင်မလေးကိုသွားတွေ့မယ်လမ်းမှာဘုံကနေမိုးရွာတယ်ခီးလည်းမပါဘူးအဲ့ခါမှာမိုးတွေကျွဲပြီးတော့ကောင်မလေးနဲ့တွေ့တဲ့အခါမှာကြွက်ထုတ်ဖြစ်တယ်ငါတို့အချက်ကွဲလာတယ်အဲ့ဒီတော့အချက်ကွဲခြင်းဆိုတဲ့ဥစ္စာအရက်ထဲမှာမျိုးစုံပြောတယ်အယုံသွားမလို့ကလမ်းသွားနေကကြိုက်ဝင်ရင်ပြောဘောကနေချွတ်နေပေသွားတာအဲ့တော့ယုံမှာဆက်ကွဲတာပဲနော်မျိုးဆုံးပဲတန်တာပြောတော့အဆက်ကွဲခြင်းဟာဘုရားသခင်ရဲ့ရှိတော်မှောက်ရောက်တဲ့အခါမှာဘုရားသခင်ရဲ့ညင်းပယ်ခြင်းခံရတာအဲ့ဒါဆက်ကွဲတာခရစ်တော်ကိုယုံကြည်သောသူအချက်မကွဲရဆိုတာဟာခရစ်တော်ကိုကျွန်တော်တို့ယုံကြည်တဲ့အခါမှာနောက်ဆုံးဆုံးကလူတိုင်းဘုရားသခင်ရှေ့ရောက်တဲ့အခါမှာကျွန်တော်တို့ကိုဘုရားသခင်ကညှင်းပယ်တယ်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဘုရားသခင်ကညှင်းပယ်ပေါ့ကျွန်တော်နဲ့ကျွန်တော်မိသားစုကိုဘုရားသခင်ကခရစ်တော်အားဖြင့်မင်းတို့ဟာငါလူဖြစ်မယ်ဟာပြည်ရအဲ့တော့မှသုံးသပ်မှရှင်ဘောလို့ဘယ်လိုပြောထားလဲတကူမှာနော်ဣသရေလရောဧဝံဂေလိတရားကိုကြားလာတဲ့ကြားတယ်မမဲ့ယုံလားမယုံဘူးတဲ့အဲ့တော့ကျွန်တော်မောရှေကဘယ်လိုပြောခဲ့လဲငါတင့်ကိုငါလူမဟုတ်သူများအပြင်မနာလူချင်းကိုဖြစ်စေပြီးသို့နောက်မိုက်မဲသောတိုင်းပြားဖြင့်စင်ကုန်ကဒေါသဖြစ်စီ။ဒါကြောင့်မလို့ယူတယ်ကခရိယံကိုတပ်ဖို့အများပြင်တာ။ဘောလို့တပ်ဖို့ပြင်တယ်။တမန်တော်တွေကိုထောင်ချတယ်၊ရိုက်တယ်၊ဖုတ်တယ်။ရောမအင်ပါယာခရိယံမျိုးတတ်ခဲ့တဲ့အခါမှာယူးတွေကပထမအုပ်ဆုံးအကူအညီပေးသောသူဖြစ်တယ်။နောက်တော့သူတို့လည်းအသက်ခံရတယ်။အဲ့ခါမှာအဘာအဘာလို့ဩတယ်။နောက်ပထမအုပ်ဆုံးခရိယံမျိုးတတ်ခဲ့ညင်ဆဲသောသူဟာရောမမှာယူးနေတယ်။ဘာဖြစ်လဲ။ဘုရားသခင်ကသူတို့မျက်မှတ်မပေးတော့ဘူးခရိယံ
သူတို့ခရစ်တော်ကိုအားကိုးတဲ့လူတွေပဲမျက်မှတ်ပေးတယ်ဆိုတာသိလို့
အနာလုံးကိုရှိတယ်သူတွေကြားပါလေဒါမှအချက်ကွဲတာပဲအပိုင်နဲ့20ငါငါကိုမချတော့သူတို့ကိုတွေ့ပြီငါကိုမမေးမြန်းတော့သူတို့ထာငါဒီမိမိကိုယ်ကိုဖွင့်ပြပြီအပိုင်နဲ့21ဒီစရဲလို့ကြတော့ဘလို့လဲငါငါ့ကိုမနာခံတဲ့လူတွေပေါ်မှာငါ့ကိုညှင်းဆန်တဲ့လူတွေရှိမှာလက်ကိုတနေကုန်ဆန့်ထားရတယ်ဒါကြောင့်ခရစ်တော်ကိုယုံကြည်တော်သူဟာဘယ်တော့မှအရှက်မပွဲရဣသရေလပါလားမပါဘူးဘုသူတွေပါလဲခရစ်တော်အားကိုးတော်သူညာခရစ်တော်ကိုယုံကြည်တော်သူညာကျွန်တော်တို့နဲ့ကျွန်တော်တို့မိသားစုကျွန်တော်တို့အနေတော်ဖြစ်အဲ့ဒါနဲ့ကျွန်တော်တို့ခွန်အားယူရအောင်အဲ့ဒါနဲ့ကျွန်တော်တို့ dispensational တွေရဲ့ပါရင်ချက်ကိုကောင်းကောင်းမွန်မွန်နားလည်ရအောင်အဲ့နဲ့ကျွန်တော်တို့အာရဗ်ဣသရေလကဘာပြဿနာတွေကိုကျွန်တော်တို့နားလည်ရအောင်အလိုအပြင်ကျွန်တော်တို့ဟာခရစ်တော်အားဖြင့်ဘယ်တော့မှအချက်မကွဲဘူးဝိညာဉ်ရေးအရာအချက်မကွဲဘူးပညာရေးအရာအချက်မကွဲဘူးဘဟုဗုဒ္ဓရေးအရာအချက်မကွဲဘူးလူမျိုးရေးအရာဘယ်တော့မှအချက်မကွဲဘူးအဲ့ကြောင့်ဒီတိုင်းခရစ်ရှင်ကောင်းချီးပေးပါစေသူတောင်းကြအနာတကုန်းနဲ့ပြည့်စုံကြွယ်ဝတော်မူသောဖခင်ရှင်ခင်ဒီနေ့လည်းကျွန်တော်တို့ဥပုသ်တော်နေ့မှာကိုရိုရှင်ရဲ့သားတော်ဒီ